Shalom, shalom. ဖျားရဲ့ကျေးဇူးတော်ကိုချီးမွမ်းတယ်ဒီနေ့မှာဖျားရဲ့နှုတ်ဘတ်တော်ကိုဝင်ခရရတော့အခွင့်ကိုပြင်ဆင်ပေးတယ်ဖျားရဲ့ကျေးဇူးတော်ကိုချီးမွမ်းပါတယ်နှုတ်ဘတ်တော်မသွားခင်အရင်ဆုံးစုတောင်းခြင်းနဲ့ဖျားရှင်ကိုယ်ရဲ့ကျေးဇူးတော်ကိုချီးမွမ်းတယ်ကိုရောပြင်ဆင်ပေးတယ်နေ့တဲ့တော့ကိုရောကိုကျေးဇူးတင်တယ်ကိုရောသမီးနှုတ်ရှာပါစကိုအသုံးပြုပါဒီနေ့မှာကြားနာရမယ့်နားတွေနှလုံး ကျေးဇူးတော်ကိုချီးမွမ်းလျက်တတားနဲ့ချိန်နိုင်ဆက်ကအလုံးစုံကိုကိုရလက်တော်နဲ့ပြန်လည်အနန္တနဲ့ခါမှာတပိုင်းတော်သားတော်ယေရှုခရစ်နာမဖြင့်ဆုတောင်းမထာဝရမြတ်စွာတော်ဖျားရှင်အာမင်ဒီလမှာပေါ့နော်ကျမတို့August လမှာဖျားကကျမတို့အသင်းတော်နဲ့ကျမတို့မိသားစုတွေကျမတို့ရဲ့တယောက်ချင်းစီတိုင်းအတွက်ပေးထားတဲ့theme လေးကတော့ခရစ်တော်တည်ဟူသောသိုးစငယ်ကိုမျှော်ကြည့်ရမယ်လားဖြစ်တယ်ကျွန်တော်ရဲ့အသက်တာထဲမှာနေ့ရက်တိုင်းကယေရှုနော်ခရစ်တော်ကကျွန်တော်ရဲ့နေ့ရက်တိုင်းအတွက်မရှိမဖြစ်ဖြစ်တယ်ဒါပေမဲ့အထူးသဖြင့်ဒီ August လမှာကျွန်တော်တို့ကခရစ်တော်ကိုမျှော်ကြည့်ဖို့ရန်အတွက်ဖြစ်တယ်ဆိုတော့ဒီရာနဲ့ပတ်သက်ပြီးတော့ကျွန်မဆင်ခြင်ရတဲ့ဖခင်ကကျွန်မကိုခေါ်အားပေးတဲ့တိဆောက်တဲ့နှုတ်ပတ်တော်လေးနဲ့ဒီမှာရှိတဲ့ယုံကြည်သူအယောက်တိုင်းကိုပြန်လည်ပြီးတော့ခွာပေးခြင်းနဲ့ခေါင်းစဉ်လေးကတော့ကျွန်မပေးထားတဲ့ခေါင်းစဉ်လေးကတော့ခရစ်တော်ကိုမျှော်ကြည့်ပါဆိုတော့ခရစ်တော်ကိုကျွန်တော်တို့မျှော်ကြည့်ဖို့ရန်အတွက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီရာနဲ့ပတ်သက်ပြီးတော့ကျွန်မပထမဦးဆုံးအနေနဲ့ကျွန်မဖတ်ဖူးတဲ့စာအုပ်ကလေးမှာပေါ့နော်ဘာရေးထားလဲဆိုတော့ stop wondering and start walking เนาะ stopwandering so wandering wandering သူရဲ့အတိတ်ပဲက travel aimlessly from place to place ပေါ့တော့သွားတော့သွားနေတယ်ဒါပေမဲ့ရည်ရွယ်ချက်မရှိဘူးဘယ်ကိုသွားနေလဲဆိုတာမသိဘူးဒါပေမဲ့သွားတော့သွားနေတယ်ဒါပေမဲ့ walking ကျမတို့လမ်းလျှောက်တာပေါ့နော် walking ဒီ walking ကတော့ကျမတို့ကရည်ရွယ်ချက်ရှိတယ်ဘယ်ကိုသွားနေလဲဆိုတာကျမတို့သိတယ်ဆိုတော့အဲ့ဒီစာအုပ်ကလေးနဲ့အဲ့ဒီဒီသူပြောတဲ့အရာလေးကိုကျွန်မအရင်ခွန်အားရရနော်ဆိုတော့ stop wondering and start walking ဆိုတော့ကျွန်မရဲ့အတ္တတဲမှာနော်သွားတော့သွားနေတယ်သွားတာချင်းကအတူတူပဲဒါပေမဲ့သူတို့နှစ်ခုရဲ့ရလာတဲ့ result ကမတူဘူးဘာဖြစ်လို့ဆို wondering ကသူကရည်ရွယ်ချက်မရှိပဲသွားတဲ့အခါမှာသူဘယ်ကိုသွားမလဲဘယ်ကိုရောက်မလဲဆိုတော့မသိဘူးဒါပေမဲ့ walking လုပ်တဲ့သူကတော့သူသွားနေတဲ့အရာကိုသူသိတယ်လို့တစ်ချိန်ကျရင်သူက destination တစ်ခုကိုသူကရောက်မဲ့သူဖြစ်တယ်အဲ့လိုပဲကျမတို့ကဒီလမှာပေါ့ခရစ်တော်ကိုကျမမျှော်ကြည့်ဖို့ဒီရာနဲ့ကျမဆင်ခြင်တဲ့အခါမှာခရစ်တော်ကိုကျမတို့ကမျှော်ကြည့်တယ်ကျမတို့ဘယ်လိုမျှော်ကြည့်လဲဆိုတာကိုပြန်လည်စမ်းစစ်ဖို့ရန်အတွက်အချိန်ဖြစ်တယ်ဖခင်ကအဲ့ဟာကိုကျမကိုစကားပြောတာဖြစ်တယ်ကျမအရင်ရင်းနေတဲ့เนาะဟေဗြဲ 7:6 မှာเนาะဗာရေးထားလဲယုံကြည်ခြင်းမရှိရင်ဖခင်သခင်ရဲ့စိတ်တော်နဲ့မတွေ့နိုင်အကြောင်းမူကားဖျားသခင်အထံတော်သို့ချင်းကပ်တော်သူသည်ဖျားသခင်ရှိတော်မူသည်လို၎င်းကိုရောကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမည်အာမင်ဆိုတော့ကျွန်တော်ရဲ့တတတာထဲမှာယုံကြည်ခြင်းမရှိဘူးဆိုရင်ဖျားရဲ့စိတ်တော်နဲ့မတွေ့နိုင်ဘူးခရစ်တော်ကိုကျွန်တော်တို့ကမျှော်ကြည့်တယ်ဒါပေမဲ့ကျွန်တော်ကဒီတိုင်းပဲကြည့်နေပြီးတော့ဘာမှစိတ်ထဲမှာစဉ်းစားလည်းမရှိဘူးเนาะဒီတိုင်းပဲကြည့်ဆိုလို့ကြည့်လိုက်တဲ့သူပဲဖြစ်နေတယ်ဆိုလို့ရှိရင်သူများကခရစ်ယာန်ဖြစ်လို့ငါကခရစ်ယာန်ဖြစ်တယ်ခရစ်တော်ကိုသိတယ်ဒီလောက်ပဲဆိုလို့ရှိရင်ကျွန်တော်တော့မလုံလောက်ဘူးအဲ့လူနဲ့เนาะခရစ်တော်ကိုသိတယ်ခရစ်တော်ကိုမျှော်ကြည့်တယ်ဘယ်လိုလဲကျွန်တော်ယုံကြည်ခြင်းနဲ့မျှော်ကြည့်တဲ့သူကတော့ကျွန်တော်ရဲ့အသက်တာထဲမှာဖခင်ကကျွန်တော်တို့ကိုပြည့်စုံစေမဲ့ပြည့်စုံစေလိုတဲ့အရာတွေအားလုံးကကျွန်တော်ရဲ့အသက်တာထဲမှာပြည့်စုံဖို့ရန်အတွက်တော့ချက်တခုဖြစ်တယ်ဆိုတာကိုဖခင်ကကျမကိုစကားပြောတယ်ပေါ့နော်ဆိုတော့နံပါတ်1ခေါင်းစဉ်လေးနဲ့ဘယ်လိုမျှော်ကြည့်ရမလဲလို့ဖခင်စကားပြောတယ်ဆိုရင်ယုံကြည်ခြင်းအဖြစ်ခရစ်တော်ကိုမျှော်ကြည့်ဖို့ဖြစ်တယ်။နော်ကျမတို့ရဲ့ခရစ်တော်ကိုယုံကြည်သူနော်ယုံကြည်သူလို့ပြောတဲ့အခါမှာတော့တခြားဟာတွေယုံကြည်ရတဲ့သူလည်းယုံကြည်သူလို့ကျမပြောလို့ရတယ်ဆိုတော့ခရစ်တော်ကိုယုံကြည်တဲ့သူတိုင်းအတွက်ကျမတို့ရဲ့အသက်တာထဲမှာမရှိမဖြစ်နဲ့အမြဲတမ်းဖခင်ကအလိုချင်ဆုံးကကျမတို့ကယုံကြည်ခြင်းနဲ့ဖခင်ကိုရှာတဲ့အသက်တာယုံကြည်ခြင်းနဲ့ဖခင်ကိုမျှော်ကြည့်တဲ့အသက်တာကဖခင်အလိုချင်ဆုံးဖြစ်တယ်ဆိုတော့ဖခင်အလိုချင်ဆုံးဖြစ်တယ်ဆိုတာကျမယုံကြည်ရဲ့ဒီဟာအဖြစ်ဖခင်ကစကားပြောတယ်ဆိုတော့နှုတ်ပတ်တော်ထဲမှာပေါ့နော်ဒီဟာ ဒီစနေနေ့လုံးလုံးသွေးတော့နာဆွဲတဲ့အမျိုးသမီးရဲ့အကြောင်းအရာလေးနဲ့ဖခင်ကပြန်လဲပြီးတော့ကျွန်တော်ကိုခွန်အားပေးတယ်အရှမာကုအခန်းကြီး9မှာကျွန်တော်တောက်လျှောက်ဖတ်မယ်ဆိုလို့ရှိရင်ဒီအကြောင်းအရာလေးကိုတွေ့နိုင်တာဖြစ်တယ်ဆိုတော့ခရစ်တော်နဲ့သူရဲ့တပည့်တော်တွေပေါ့နော်လာကြတဲ့လမ်းခီးလေးမှာမဖြစ်သွားလဲဆိုတော့အခန်းငယ်24ကနေကျွန်တော်ဖတ်မယ်ဆိုရင်ကိုရောဒီသူတို့နဲ့အတူသွား၍များစွာသောလူအပေါင်းတို့သည်ကိုရောကိုခြံရံလျက်ထိခိုက်တိုက်မိကြ၏ထိုအခါ12နှစ်ပတ်လုံးသွေးသွန်အနာဆွဲသောကြောင့်များစွာသောစေတမားတို့လက်၌အလွန်ခံရ၍ဥစ္စာရှိသမျှကုန်တော်လဲတတ်တာမရတီတာမကအနာတိုးသောမိမတစ်ယောက်သည်ယေရှု၏တည်နှော်ကိုကြားသည်ရှိသောငါသည်အဝတ်တော်ကိုသာတို့လျင်ချမ်းသာရမည်ဟုဆိုသည်နှင့်လူအစုအဝေးထဲ၌နောက်တော်သို့လိုက်၍အဝတ်တော်ကိုတို့လျင်အာမင်အာမင်ဆိုတဲ့နေရာမှာဖခင်ကကျွန်တော်ကိုဘာစကားပြောလဲဆိုတော့ဒီ12နှစ်လုံးလုံးသွေးသွန်တဲ့အမျိုးသမီးကနော်ယေရှုလာတယ်လို့သူတို့ချင်းကြားတဲ့အခါမှာသူယေရှုကိုမျှော်လင့်တဲ့အရာနော်ယေရှုလာတယ်လို့သူကြားတဲ့အခါမှာသူအထဲမှာယေရှုကိုသူမျှော်ကြည့်တဲ့အရာကထဲထဲမှာသူယုံကြည်ခြင်းနဲ့သူမျှော်ကြည့်တယ်ဆိုတာရမ်းသိချတယ်ဘာဖြစ်လို့လဲဆိုတော့သူကယေရှုကသူ့ကိုလက်တင်ဆုတောင်းပေးဖို့လေသူမမျှော်လင့်ဘူးနော်နော်ယေရှုကသူစကားပြောဖို့လေသူမမျှော်လင့်ဘူးသူမျော်လင့်နေရကဘလောက်ထိသူယုံကြည်လဲเนาะသူရဲ့နှလုံးသားထဲမှာမျော်လင့်ယုံကြည်ခြင်းအားကြီးပြီးဖခင်ကိုခရစ်တော်ကိုမျော်လင့်လဲဆိုတော့ယေရှုရဲ့အဝတ်တော်ကိုသာတို့မယ်ဆိုရင်ချမ်းသာရမယ်လို့သူယုံကြည်တဲ့အတိုင်းပဲအဲ့ဒီလူစုထဲနောက်တော်သူလာ၍အဝတ်တော်ကိုတို့လိအာမင်ဆိုတော့အဲ့ဒီအဝတ်တော်ကိုတို့တဲ့အခါမှာဒီဆက်ဖတ်မယ်ဆိုလို့ရှိရင်ထိုခဏချင်းတွင်အသွေးစုဝေးရာခန်းချောက်တည်ဖြည့်၍ထိုယောဂနှိပ်စက်ခြင်းနဲ့ကင်းလွတ်ပြီဟုမိမိကိုယ်၌သိလေ၏အာမင်ဒီအရာကနော်ကျွန်တော်ကိုအရင်စကားပြောတဲ့အရာဖြစ်တယ်ခရစ်တော်လာတယ်ဆိုတာကိုနော်ယေရှုလာတယ်ယေရှုလာတဲ့သတင်းကိုသူကြားတယ်ဆိုတာနဲ့သူ့ရဲ့နှလုံးသားထဲမှာယေရှုကိုသူမျှော်လင့်တဲ့အရာကသူ့ရဲ့အထဲမှာယုံကြည်ခြင်းနဲ့ယေရှုရဲ့အဝတ်တော်ကိုတို့မယ်ဆိုရင်သူကျမ်းမာဆိုမယ်ဆိုတဲ့သူ့ရဲ့ယုံကြည်ခြင်းနဲ့သူမျှော်လင့်တဲ့အရာကကျမရဲ့အသက်တာကိုတို့ထိတာဖြစ်တယ်ဆိုတော့ကျမရဲ့အသက်တာထဲမှာနော်ယေရှုကိုမျှော်လင့်တဲ့အခါမှာနော်တကယ်ပဲယေရှုကငါအတွက်တတ်နိုင်တယ်ဒီရှုကဒီအချိန်တွေအတွက်ကိုတော့တတ်နိုင်တယ်လို့ကျမကခရစ်တော်ကိုကျမချင်းကတဲ့အခါမှာကျမဆုတောင်းတဲ့အခါမှာအဲ့နှလုံးသားနဲ့ဖခင်ကိုမျှော်လင့်ပြီးတော့ကျမဆုတောင်းဖို့ဖြစ်တယ်ဆိုတာကိုဖခင်ကိုကျမမျှော်လင့်ဖို့ဖြစ်တယ်ဆိုတာကိုကျမကအတိတ်တပံဖခင်ကပြန်လဲတည်ဆောက်တယ်ဆိုတော့ကျမဆက်ဖတ်မယ်ဆိုလို့ရှိရင်အဲ့ဒီအချိန်မှာယေရှုကမိမိရဲ့ကိုမတကိုးထွက်တီကိုချက်ချင်းသိတော်မူ၍လူအစုဝေး၌နောက်သို့လှည့်၍သူ့ရဲ့အဝတ်ကိုဘယ်သူတို့တယ်လဲလို့မေးတဲ့အခါမှာနော်တပည့်တော်တွေကလူအများကြီးကထိနေတဲ့အခါမှာပေါ့နော်ဘသူတို့တယ်ဆိုတာလူအများကြီးကတို့တာပဲလို့ပြန်ပြောတယ်ပြန်ပြောတဲ့အခါမှာယေရှုပတ်လည်ကြည့်တဲ့အခါမှာနော်ဒီမိန်းမကဒီအမျိုးသမီးကသူ့မှာကိုယ်၌အဘယ်သို့ဖြစ်တည်ကိုသိတော့ကြောင်းကြောက်ရွံ့တုန်လှုပ်လျက်အထံတော်သို့လာပြီးတော့ပြတ်ဝတ်လျက်ထိုအကြောင်းရှိသည်များကိုအဟုတ်အမှန်ကြားလျှောက်တယ်အမျိုးသမီးကယေရှုကိုဒီအကြောင်းအရာအလုံးကိုပြန်လည်ပြောတဲ့အခါမှာယေရှုပြောတဲ့အရာတစ်ခုလေးကခန်းကြီးခန်းငယ်34မှာဗာလဲဆိုကိုတော်ကလည်းငါသမီးတင်ဤယုံကြည်ခြင်းသည်တဲ့အနာကိုငိမ့်စေပြီးအိမဲငိမ့်ဝတ်စွာသွားလော့ယောဂနှိပ်စက်ခြင်းနဲ့ကင်းလွတ်စေဟုမိန့်တော်မူ၏အာမင်ဒီနေရာမှာယေရှုပြန်ပြောတဲ့အရာကတော့သင်ရဲ့ယုံကြည်ခြင်းကသင်ရဲ့အနာကိုငိမ့်စေပြီးအိမဲဆိုတော့ကျွန်တော်ရဲ့အသက်တာထဲမှာဒီ12နှစ်လုံးလုံးသွေးသွန်တဲ့သွေးသွန်နာဆွဲတဲ့အမျိုးသမီးရဲ့အသက်တာထဲမှာကျမ်းမာခြင်းရတဲ့အရာကနော်ကျွန်တော်တို့ကျမ်းစာထဲမှာဒီနမိတ်လက္ခဏာတွေဖြစ်တဲ့အရာကနော်နီလန်းအများကြီးနဲ့အမျိုးမျိုးဒီရှိပါတယ်ဒါပေမဲ့ဒီနေ့မှာတော့ဗောနော်ဒီအမျိုးသမီးရဲ့ဒီ12လုံးလုံးအမျိုးသမီး12လုံးလုံးသွေးသွန်တာဆွဲတဲ့အမျိုးသမီးရဲ့အကြောင်းကိုကျွန်မလေ့လာပြီးခွန်အားယူတဲ့အခါမှာတော့သူ့ရဲ့အแท้မှာယေရှုကိုယုံကြည်ခြင်းနဲ့သူမျှော်လင့်တဲ့အရာနော်သူတောင်းတတဲ့အရာဒီဟာအဖြစ်သူလှုပ်ဆောင်တဲ့အခါမှာတကယ်ပဲသူ့ရဲ့တတ်တာထဲမှာတကယ်ပဲမကျမ်းမာနိုင်တော့တဲ့သူ့ရဲ့အနာယောဂါကိုကျမ်းမာခွင့်ရတာဖြစ်တယ်။အဲ့လိုပဲနောက်ထပ်တစ်ခုဒီရှမာကုပေါ့နော်ခန်းကြီးဒီငားမှာပဲကျွန်တော်ဆက်ဖတ်မယ်ဆိုလို့ရှိရင်ဒီ12လုံးလုံးသွေးသွန်တာမျိုးသမီးစီမရောက်ခင်မှာနော်အရင်ဆုံးဒီအခန်းငယ်22ကိုကျွန်တော်ပြန်သွားကြည့်မယ်ဆိုလို့ရှိရင်ထိုအခါယာဣယုအမည်ရှိသောတရားစီရင်မှုသည်ကိုရောကိုမြင်လင်ခြေတော်ရင်း၌ပြက်ဝတ်လျက်အကျွန်ုပ်ဤသမီးတေလူပါပြီတို့တော်လဲကိုယ်တော်သည်ကြွ၍သူ့ကိုကယ်တင်ခြင်းကသူ၏အပေါ်၌လက်ကိုတင်တော်မူလျက်အသက်ရှင်ပါလိမ့်မည်ဟုမြားစွာတောင်းပန်၏အာမင် ဆိုတော့ဒီအခါမှာတပည့်တော်တွေနဲ့เนาะအဲယေရှုကကမ်းကနေပြီးတော့ဒီလူအုပ်ကိုရောက်လာတဲ့အခါမှာဒီတရားဆရာမိုးကယေရှုကိုချင်းကက်တယ်ဆိုကြတဲ့ကောကကျွန်မစိတ်ထဲမှာပေါ့နော်အာယုံကြည်တဲ့အရာကဒီတရားဆရာမိုးကယေရှုဘယ်တော့လာမလဲဆိုတော့ तू မျှော်လင့်နေတာအများနဲ့ तू ဘယ်တော့ तू ပြောခွင့်ရမလဲเนาะဆိုတာကို तू မျှော်လင့်ယုံကြည်ခြင်းနဲ့ तू မျှော်လင့်နေတယ်ဆိုတာကိုကျွန်မယုံကြည်တယ်ဆိုတော့ဒီနေရာမှာ तू ကယေရှုကိုတွေ့တာနဲ့ခြေတော်ရင်းမှာပြတ်ဝစ်ပြီးတော့ဆူတောင်းပေးဖို့ယေရှုကို तू အာများစွာတောင်းပန်တယ်လို့ပြောတယ်ပေါ့နော်သူတကယ်ယုံကြည်တဲ့အတွက်ကြောင့်မို့လို့ယေရှုကလက်တင်ပြီးဆုတောင်းပေးရင်တော့သူသမီးချမ်းမာမယ်ဆိုတာသူယုံကြည်တဲ့အခါမှာယေရှုကိုမလလအောင်လို့သူများစွာတောင်းပန်တယ်ဆိုတော့ဒီအရာကကျွန်မကိုပြန်လဲပြီးတော့ဒီခွန်အားပေးတဲ့အရာဖြစ်တယ်သူဒီနှစ်ယောက်ရဲ့နော်ဒီဆန္ဒနဲ့လုံးလုံးသွေးသွန်နာဆွဲတဲ့အမျိုးသမီးရဲ့အသက်တာထဲမှာရောဒီတရားဆင်ရမှုရဲ့အသက်တာထဲမှာကိုယေရှုကိုသူတို့ချင်းကပ်တဲ့အခါမှာသူတို့အထဲမှာသူတို့ကယုံကြည်ခြင်းနဲ့ခရစ်တော်ကိုသူတို့ကမျှော်လင့်နေခဲ့ကြတာဖြစ်တယ်เนาะဆိုတော့နောက်ဒီအခန်းငယ်35ကိုကျွန်တော်တို့ဆက်ဖတ်မယ်ဆိုလို့ရှိရင်ပေါ့เนาะထိုသို့မိတ်တော်မူစင်တွင်တရားစီရင်မှုအိမ်မှလူလာ၍ကိုတော်ဤသမီးတေပါပြီးအဘဲเจ้าဆရာကိုနှောက်ရက်သေးသည်နည်းဟုဆိုကြ၏သမီးကတေရလို့ပြောတဲ့အခါမှာယေရှုပြန်ပြောတဲ့စကားကဘာလဲဆိုတော့ခန်းငယ်36မှာထိုစကားကိုယေရှုသည်ကြားလျင်မကြောက်ကြနဲ့ယုံကြည်ခြင်းစိတ်တစ်ခုသာရှိစေလောဟုတရားစီရင်မှုအားချက်ချင်းမိတ်တော်မူ၏အာမင်ဆိုတော့ယေရှုကနော်ခုနတော်ကဆန္ဒနဲ့လုံးလုံးသွေးသွန်နာဆွဲတဲ့အမျိုးသမီးကိုပြောတဲ့စကားကလည်းငါသမီးတင်ဤယုံကြည်ခြင်းသည်တင့်အနာကိုငြိမ်းစေတယ်လို့ပြောတယ်ဒီနေရာမှာတရားစီရင်မှုရဲ့သမီးအတွက်ကျမ်းမာခြင်းအတွက်ယေရှုပြန်ပြောတဲ့စကားကလည်းယုံကြည်ခြင်းစိတ်တစ်ခုသာရှိလို့ပြန်ပြောတာဖြစ်တယ်အဲ့ဒီအချိန်မှာကျွန်တော်ဆက်ဖတ်မယ်ဆိုလို့ရှိရင်အာဒီပေတရုယာကုပ်ရဲ့ညီယောဟန်မှာတကားအဘယ်သူကိုမှမလိုက်စေဘဲနဲ့တရားစီရင်မှုအိမ်ကိုယေရှုကသွားတာဖြစ်တယ်ဒါပေမဲ့အိမ်ကိုရောက်တဲ့အခါမှာငိုကြွေးကြတယ်ပေါ့နော်အဘဲကြောင့်အုပ်သည်ပြူ၍ငိုကြွေးကြသည်နည်းသူငယ်သေးသည်မဟုတ်အိပ်ပျော်သည်ဟုမိတ်တော်မူသောထိုသူတို့သည်ပြည့်ရဲ့ပြူကြ၏ဆိုဒီနေရာမှာယေရှုအိမ်တော်ကိုသွားတဲ့အခါမှာသူငယ်ကမသေးဘူးအိတ်နေတယ်လို့ယေရှုပြောတဲ့အခါမှာပြည့်ရဲ့ပြုကြဲကွာမယုံကြည်တဲ့သူတွေရှိတယ်เนาะဆိုတော့ဆက်ပြီးတော့ကျွန်တော်တို့ဖတ်မယ်ဆိုရင်ယေရှုကထိုသူရှိသမျှတို့ကိုပြင်သွို့ထွက်စေပြီးမှသူငယ်ဤမိဘတို့ကို၎င်းကိုတော်နှစ်ပါသောသူတို့ကို၎င်းခေါ်ပြီးလင်သူငယ်လျောင်းရာအရက်သို့ဝင်၍သူငယ်ဤလက်ကိုကင်တော်မူလေတလိတကူမီဟုမိတ်တော်မူ၏အနက်ကမိမငယ်ထလောဟုထလောငါဆို၏ဟုဆိုလိုသည်ထိုခဏချင်းတွင်မိမငယ်သည်ထ၍လှမ်းသွား၏သူသည်12နှစ်အရွယ်ရှိ၏ထိုသူတို့သည်အလွန်မိန်မောတွေ့ဝေခြင်းသို့ရောက်ကြ၏အာမင်ဆိုတော့ဒီနေရာမှာပေါ့နော်ကျွန်မကိုဘုရားစကားပြောတဲ့အရာကယေရှုဒီရှင်မကုဒီနမိတ်လက္ခဏာပြုလုပ်တဲ့အခါမှာသူပြောတဲ့အရာကယုံကြည်ခြင်းစိတ်တစ်ခုပဲရှိဖို့เนาะယုံကြည်ခြင်းကိုပဲယေရှုကကျမတို့ကိုတွင်တင်နေတာဖြစ်တယ်။ဒီနမိတ်လက္ခဏာ12နှစ်အရွယ်ရှိတဲ့သမီးငယ်တေကနေဒီတေချင်းကနေပြီးရှင်ပြန်ထမြောက်ဖို့ရန်အတွက်ယေရှုပြုမဲ့နမိတ်လက္ခဏာမှာလဲဒီလူတွေကမယုံကြည်နိုင်တဲ့သူတွေပြည့်ရဲ့ပြုတဲ့သူတွေရှိတဲ့အခါမှာเนาะယေရှုကဒီလူတွေကိုထွက်စေတယ်။ဆိုတော့ဒီတငယ်ရဲ့မိမနဲ့ဒီပါလာတဲ့နော်ပေတရုယာကုပ်ယောဟန်ညီနော်ယာကုပ်ရဲ့ညီယောဟန်ဆိုတော့ဒီတပည့်တော်တွေပဲဒီအခန်းထဲကိုဒီ12နှစ်အရွယ်ရှိတဲ့တငယ်မိမငယ်လေးရဲ့အခန်းထဲကိုဝင်ပြီးတော့ယုံကြည်ခြင်းနဲ့မိမငယ်ထလို့လို့ယေရှုကဝင်ခံခဲ့တာဖြစ်တယ်ဆိုတော့ဒီနမိတ်လက္ခဏာတစ်ခုလုံးကိုကျွန်တော်ပြန်ကြည့်တဲ့အခါမှာကျွန်တော်ယုံကြည်သူအသက်တာထဲမှာဘုရားကအလုပ်လုပ်တော့မယ်ဆိုကျွန်တော်ရဲ့ယုံကြည်ခြင်းကအရာရေးကြည့်တာဖြစ်တယ်ပေါ့နော်ကျွန်တော်ရဲ့အတ္တထဲမှာဖျားပြုတ်ခြင်းတဲ့အရာဖျားပြည့်စုံစေခြင်းတဲ့အရာအဲ့ဒီအရာတွေပြည့်စုံဖို့ကကျွန်တော်ရဲ့အတ္တထဲမှာယုံကြည်ခြင်းရှိမှပဲဖျားကကျွန်တော်ရဲ့အတ္တထဲမှာပြည့်စုံလို့ရတာဖြစ်တယ်အဲ့ဒါကြောင့်မို့လို့ယေရှုကဒီအခန်းထဲမှာရှိနေတဲ့เนาะပြည့်ရဲ့ပြုတ်တဲ့မယုံကြည်နိုင်တဲ့သူတွေအားလုံးကိုသူကအပြင်ကိုထွက်စေပြီးတော့ယုံကြည်နိုင်တဲ့ယေရှုနဲ့အတူတူကယုံကြည်ခြင်းမှာပူပေါင်းနိုင်တဲ့သူ့ရဲ့အမိနဲ့တပည့်တော်တွေကိုပဲခေါ်ပြီးတော့အတူတူကယုံကြည်ပြီးတော့ဒီနမိတ်လက္ခဏာကိုပြုတ်ခဲ့တာဖြစ်တယ်ဆိုတော့တကယ်ပဲကျွန်တော်ရဲ့အတ္တတဲမှာ ဘုရားအလိုချင်ဆုံးနဲ့เนาะဘုရားကိုကျွန်တော်တို့တကယ်ပဲဒီလထဲမှာဗောနော်မျှော်ကြည့်တဲ့အခါမှာယုံကြည်ခြင်းနဲ့ကျွန်တော်တို့မျှော်ကြည့်ဖို့ရန်အတွက်ဒီနေရာမှာကျွန်မကိုကျွန်မရောဒီမှာရှိနေတဲ့အာညီကောင်မောင်တို့အရောက်တိုင်းရဲ့အသက်တာကိုအာပြန်လည်ပြီးတော့အာခွန်အားပေးအာတိုက်တွန်းခြင်းနဲ့เนาะကျွန်တော်တို့ယုံကြည်တယ်ဒါပေမဲ့ယုံကြည်တဲ့အခါမှာလည်းယုံကြည်ခြင်းနဲ့ခရစ်တော်ကိုကျွန်တော်တို့မျှော်ကြည့်ဖို့ရန်အတွက်ဖြစ်တယ်။ကိုရောကတတ်နိုင်တဲ့ဘုရားသခင်ဖြစ်တယ်။เนาะတကယ်ပဲအာဒီနေရာမှာပေါ့နော်။ဒီစနေနေ့လုံးလုံးသွေးသွန်တဲ့အမျိုးသမီးဆိုလဲသူအကြာကြီးသူခံစားရတာဖြစ်တယ်။ဆိုတော့ကျွန်တော်တို့ရဲ့ဆူတောင်းတဲ့အရာတွေကအာတခါခါကြရင်ချက်ချင်းပြည့်စုံခြင်းမှလည်းပြည့်စုံမယ်။ချက်ချင်းမပြည့်စုံတဲ့အရာလည်းရှိကောင်းရှိမယ်။ဒါပေမဲ့ကျွန်တော်ရဲ့တတ်တာထဲမှာเนาะခရစ်တော်ကိုယတော်သူရဲ့ယုံကြည်သူအသက်တာထဲမှာတော့ကျမတို့ယုံကြည်ခြင်းနဲ့ခရစ်တော်ကိုဆက်လက်မျှော်ကြည့်ဖို့ဖြစ်တယ်။ဘုရားကတတ်နိုင်တဲ့ဘုရားသခင်ဖြစ်တယ်။အချိန်တန်တဲ့အခါမှာတကယ်ပဲကျမတို့ရဲ့အသက်တာထဲမှာပြည့်စုံစေမယ့်ဘုရားသခင်ဖြစ်တယ်ဆိုတာကိုဒီနေရာမှာပြန်လည်ပြီးတော့အားလုံးကိုခွန်အားပေးခြင်းနဲ့ဆိုတော့နံပါတ်1အနေနဲ့ကျမတို့ကခရစ်တော်ကိုမျှော်ကြည့်တဲ့အခါမှာယုံကြည်ခြင်းနဲ့ကျမတို့မျှော်ကြည့်ဖို့ရန်အတွက်ဒီနေရာမှာအားလုံးကိုခွန်အားပေးအာ sharing လုပ်ခြင်းနဲ့ဆိုတော့နံပါတ်1အနေနဲ့နောက်ပြီးတော့နောက်ဆုံးအနေနဲ့ပေါ့နော်အာကျမယူလာတဲ့ကောင်းစင်လေးကတော့ယုံကြည်သောအရာကိုဝန်ခံခြင်းအဖြစ်ခရစ်တော်ကိုမျှော်ကြည့်ပါဆိုတော့ကျမတို့သက်တာထဲမှာခုနကတော့ယေရှုကိုမျှော်ကြည့်ရနော်ခရစ်တော်ကိုကျမတို့ကမျှော်ကြည့်တာမှန်တယ်ဒါပေမဲ့လည်းအဲ့လိုမျှော်ကြည့်ပြီးတော့အာမျှော်ကြည့်နေတဲ့အချိန်မှာပဲကျမတို့ရဲ့ဝန်ခံခြင်းတွေကလည်းအရန်ကိုအရေးကြီးရာဖြစ်တယ်ကျမတို့ကိုဖခင်ကဒီနှစ်ထဲမှာအရန်ဝန်ခံခြင်းနဲ့ပတ်သက်ပြီးတော့ဒါ၍ဖခင်ကကျမတို့ကိုအာတွန့်တင်တယ်လို့ကျမခံစားရတယ်ဆိုတော့ဒီနေ့မှလည်းပြန်လည်ပြီးတော့အာဒီမှာရှိတဲ့ညီကောင်မတွေကိုပြန်လည်ပြီးတော့ခွန်အားပေးခြင်းနဲ့ဆိုတော့ဒီຢာလေးကဒါအကြောင်းအရာလေးနဲ့ကျမအာခွာပေးခြင်းလဲဆိုတော့ရှင်လူကာအခန်းကြီး1ထဲမှာပေါ့နော်အခန်းငယ်7ကနေကျမတို့ဖတ်မယ်ဆိုရင်ထိုအခါသာရဖျားဤကောင်းခင်တမန်သည်ထင်ရှား၍နန္တာပေါင်းကိုရှို့တော့ရစ်ပလင်လက်ကြာဖန်၌ရဲ့နေသည်ကိုဇာခရီသည်မြင်လျင်စိတ်နှလုံးမငြိမ်မဝတ်ထိတ်လန့်ခြင်းသို့ရောက်၏ကောင်းခင်တမန်ကလည်းဇာခရီကြောက်ရွံ့ခြင်းမရှိနှင့်တင်ပြုသောပထနာကိုနာခံတော်မူပြီးတင်ဤခင်ပွန်းအလိဇဘက်သည်သားယောက်ျားကိုဖွားမြင်လိမ့်မည်ထိုသားကိုယောဟန်အမည်ဖြင့်မှဲ့ရမည်တင်သည်ဝမ်းသာရွှင်မြူးခြင်းရှိလိမ့်မည်ထိုသားကိုဖွားမြင်သောကြောင့်လူအများတို့သည်လည်းဝမ်းမြောက်ခြင်းသို့ရောက်ကြလိမ့်မည်အာမင်ဆိုဒီနေရာမှာဇာခရီရဲ့တတ်တာအဖြစ်အာကျမကိုတိဆောက်တဲ့အရာဖခင်ပြောတဲ့စကားလေးပေါ့နော်ဖခင်ပြောတဲ့စကားကိုဒီနေရာမှာပြန်လဲပြီးအားလုံးကိုခွန်အားပေးခြင်းနဲ့ဆိုတော့ဒီနေရာမှာဘာလဲဆိုတော့အာဇာခရီနဲ့အဲလိဇဘက်ပေါ့နော်သူတို့ကအာဒီသူတို့ကအသက်ကြီးပြီဖြစ်တယ်နော်ဆိုတော့ဒီနေရာမှာကျွန်တော်ဆက်ဖတ်မယ်ဆိုရင်အာဒီကောင်းကင်တမန်ကနော်ဒီသူတို့ကကလေးရဖို့ရတော့သူတို့ဆူတောင်းနေခဲ့တာဖြစ်တယ်အဲ့တကြောင်မလို့တရက်မှာကောင်းကင်တမန်ကပေါ်လာပြီးတော့နော်ဇာခရီကိုပြောတဲ့အရာဒီတော့ကောင်းကင်တမန်ကိုဇာခရီကမြင်တဲ့အခါမှာသူကြောက်တဲ့အတွက်ကြောင်မလို့ကြောက်ရွံ့ခြင်းမရှိနဲ့တင်ပြုတ်တော့ပထနာကိုနာခံတော်မူပြီကျွန်တော်အင်္ဂလိပ် version မှာကျွန်တော်တို့ဖတ်မယ်ဆိုရင်အာဖခင်ကနင်ဆူတောင်းတဲ့အရာကိုကြားပြီလို့နော်ရေးထားတာဖြစ်တယ်ဆိုတော့အဲ့မှာဇာခရီပြန်ပြောတဲ့အရာကအခန်းငယ်18မှာနော်အာဇာခရီကလည်းထိုသူဖြစ်လိမ့်မည်ကိုအကျွန်ုပ်သည်အဘယ်သို့သိရပါမည်နည်းအကျွန်ုပ်သည်လူအိုဖြစ်ပါ၏အကျွန်ုပ်မရသည်လည်းအသက်ရွယ်ကြီးရင်ပါပြီဟုကောင်းကင်တမန်အားပြောဆိုလျင်ကောင်းကင်တမန်ကငါသည်ဖျားသခင်အထံတော်၌ခတ်စားသောဂါဗီလာဖြစ်၏တင့်ကိုနှုတ်ဆက်၍ဤဝမ်းမြောက်စရာသတင်းကိုကြားပြောစေခြင်းကငါကိုစေလွတ်တော်မူ၏တင်ဒီငါစကားကိုမယုံတော့ကြောင့်ဤအကြောင်းအရာမဖြစ်မီနေ့တိုင်အောင်စကားမပြောနိုင်ပေအားလျက်နေလိမ့်မည်ငါစကားဒီကအချိန်တန်လျင်ပြည့်စုံလိမ့်မည်ဟုပြောဆို၏အာမင်ဆိုဒီနေရာမှာပေါ့နော်သူတို့ကဆူတောင်းလာခဲ့တာနော်တာသမီးလူချင်းတဲ့အတွက်ကြောင့်မလို့ဆူတောင်းလာခဲ့တဲ့အရာကိုကောင်းကင်တမန်ကဖခင်ကဒီဆူတောင်းချက်ကိုကြားတဲ့အတွက်ကြောင့်မလို့တင်တို့အแทမှာပေါ့နော်ခင်ပွန်းအဲလိဇဘက်အတင်းရဲ့မယားအဲလိဇဘက်မှာမယားဟိုဒီတားယောက်ျားကိုဖွားမြင်မယ်လို့ကောင်းကင်တမန်ကပြောတဲ့အခါမှာလူအနေနဲ့ဇာခရီကနော်သူတို့ကအသက်ကြီးရဲ့အတွက်ကြောင့်မလို့မရနိုင်ဘူးလို့ပြန်ပြောတဲ့အခါမှာကောင်းကင်တမန်ကနေငါငါရဲ့စကားကိုဖခင်ကပြောတဲ့အရာကိုမယုံကြည်တဲ့အတွက်ကြောင့်မလို့ အဲ့ဒီအကြောင်းအရာမဖြစ်မီနေတိုင်အောင်စကားမပြောပဲအားလျှက်နေမယ်လို့ကောင်းကင်တမန်ကပြန်ပြောတာဖြစ်တယ်ကျွန်တော်ခန်းငယ်27နဲ့27ကိုတောက်လျှောက်ကျွန်တော်ဖတ်မယ်ဆိုလို့ရှိရင်ဒီဇာခိကဇာခရိကစကားမပြောနိုင်ဘူးအဲ့လိုပြန်သူထွက်လာပြီးဒီသူထွက်လာတဲ့အခါမှာစကားမပြောနိုင်တာကိုမြင်တဲ့အခါမှာလူတွေကသူ့ကိုယူပါယုံမြင်တယ်လို့လူတွေကပြောကြတယ်ပေါ့နော်ဇာခိကသူတို့ကိုအရေးအမှုကိုသာပေး၍စကားအားလျက်နေတယ်တဲ့ဆိုတော့ကျွန်တော်ဆက်ဖတ်မယ်ဆိုလို့ရှိရင်ဒီအခန်းငယ်59မှာကျွန်တော်ဆက်ဖတ်မယ်ဆိုလို့ရှိရင်ချိန်တန်တဲ့အခါမှာနော်အဲလိဇဘက်ဒီဖွာအံ့သောနေလာစေသောအခါတားယောက်ကြားကိုဖွာမြင်၏ထာဝရဘုရားသည်ထူးမြတ်သောတနာချင်းကျေးဇူးတော်ကိုအဲလိဇဘက်အားပြုတော်မူသည်ကိုအိမ်နီးချင်းအဆွေမျိုးတို့သည်ကြားလျက်တော်သူနှင့်အတူဝမ်းမြောက်ဝမ်းသာကြ၏ရှေးရမြောက်သောနေ၌အရေးဖျားလီချင်းကိုသူငယ်အားပေးအံ့သောငါလာကြ၍အဘ၏အမိဖြစ်သောဇာခရိအမိဖြစ်မှဲ့သောအခါအမိကထိုသို့မမှဲ့ရယောဟန်အမိဖြစ်မှဲ့ရမည်ဟုသူတို့ကယောဟန်အမိဖြစ်တဲ့အဆွေအမျိုးတွင်တယောက်ကိုမျှမမှဲ့ဟုဆိုလျှင်အဘသည်အဘယ်သို့မှဲ့စေလိုသနည်းဟုအမှန်အားဖြင့်မေးကြ၏အဘသည်ကအဘသည်လည်းတင်းပုံးကိုတောင်း၍သူ၏အမိကယောဟန်ဖြစ်လိမ့်မည်ဟုရေးလေသောထိုသူအပေါင်းတို့သည်အံ့ဩခြင်းရှိကြ၏ထိုခဏချင်းတွင်ဇာခရီသည်နှုတ်ဖွင့်ခြင်းရှာလွတ်ခြင်းရှိသည်ဖြစ်၍စကားအားဖြင့်ဖျားသခင်၏ကျေးဇူးတော်ကိုချီးမွမ်းလေ၏အာမင်ဒီတစ်ခုလုံးပါဘောနော်ကျမကိုဖះစကားပြောတဲ့အရာပေါ့နော်ဖះကဒီဇာခိရဲ့လင်မယားကသူတို့ကတားလို့ခြင်းတဲ့အတွက်ကြောင့်မလို့ဆူတောင်းခဲ့တယ်ကောင်းကင်တမန်ကတားရမယ်ဖះရဲ့ဂတိတော်ပြည့်စုံမယ်ဒီတားကကောင်းချင်းမင်္ဂလာဖြစ်စေမယ်တားဖြစ်တယ်လို့ပြောတဲ့အခါမှာတော့ပြန်လဲပြောတဲ့အရာကမယုံကြည်တဲ့စကားဖြစ်နေတယ်ဘလို့ဖြစ်မှလဲသူတို့ကအိုတယ်သူရဲ့မယားကလည်းအဲတားယူဖို့ရန်အတွက်မဖြစ်နိုင်တော့ဘူးမြုံနေတယ်လို့ပြန်ပြောတဲ့အခါမှာကောင်းကင်တမန်ကသူရဲ့နှုတ်ကိုစကားမပြောနိုင်အောင်လို့အားစီတယ်ပေါ့နော်အားစီတာကဘယ်အချိန်ထိအားစီလဲဆိုတော့ဒီအဲလိဇဘက်ကတားယောက်ျားကိုဖွားမြင်တယ်ရှင်းရမြောက်တော်နေ့နော်ရှင်းရမြောက်တော်နေ့မှာအရေးဖျားလေးချင်းကိုပေးတဲ့အခါမှာနော်နမေမှဲ့ဖို့အကြောင်းဖြစ်လာတဲ့အခါမှာဒီအရာကဒီအမျိုးသမီးအဲလိဇဘက်ကလည်းယောဟန်အမိဖြစ်မှဲ့ရမယ်လို့ပြောတယ်သူ့ကိုမေးတဲ့အခါမှာယောဟန်လို့ပြောတဲ့အချိန်မှာနော်တကယ်ပဲဒီအရာကိုဖခင်ကယောဟန်ဖြစ်မှဲ့ရမယ်လို့ကောင်းကင်တမန်ကသူ့ကိုပြောတယ်ဒီအရာကိုသူကတကယ်ပဲယုံကြည်ပြီးတော့ပြောလိုက်တဲ့အချိန်မှာသူကချက်ချင်းစကားပြောလာနိုင်တာဖြစ်တယ်ဆိုတော့ဒီတောက်လျှောက်မှာပေါ့နော်ဖခင်ကဘာဖြစ်လို့စကားအားစီတာလဲလို့ဟိုကျွန်မညီရနဲ့ဆင်ခြင်တဲ့အခါမှာပေါ့နော်ဖခင်ကဂတိတော်ကိုပြေဆုံးစေမယ်သူဆူတောင်းတဲ့အရာကိုပြေဆုံးစေမယ်ဒီဂတိတော်ဒီအရာကတကယ်လို့ဒါဒီဇာခရီကစကားပြောမယ်စကားပြောတတ်မယ်သူစကားပြောနိုင်အောင်မယ်ဆိုလို့ရှိရင်ဟာဖြစ်နိုင်ပါမလားဟာဒီအရာဘလို့ဖြစ်မှာလဲအာသူ့မှာမယုံကြည်ခြင်းနေနဲ့သူ့ရဲ့နှုတ်ကနေဝန်ခံမယ်ဆိုလို့ရှိရင်ဒီဂတိတော်ပေါ့နော်ဖခင်ကပေးမဲ့ဒီတားကိုရချင်မှရမယ်ပေါ့နော်ဆိုတော့ဒီအရာကြောင့်မို့လို့နော်ဖခင်ကမယုံကြည်တဲ့စကားကိုပြောမှာဆိုလို့သူ့ရဲ့အတ္တတာထဲမှာစကားအားစီတယ်လို့အာကျွန်မဒီအရာအဖြစ်ခွန်အားရတယ်အဲ့လောက်ထိနော်ကျွန်မရဲ့အတ္တတာထဲမှာအာတကယ်ပဲအာကျွန်မတို့ဝန်ခံတဲ့အရာတွေအားလုံးကအရန်အရေးကြီးတာဖြစ်တယ်အဲ့ဒါကြောင့်မလို့ဒီသွားဒီဂတိတော်သားဒီသားယောဟန်ကိုမွေးဖွားပြီးတော့ဒီရှေ့ရက်နေ့မှာတကယ်ပဲသူကနေပြီးတော့ဒါယောဟန်ဖြစ်တယ်ဒါကဖခင်ကပြောတဲ့ตาဖြစ်တယ်လို့သူကတကယ်ယုံကြည်ပြီးတော့ဝန်ခံတဲ့နေ့မှာပဲသူ့ရဲ့နှုတ်ကပြန်လဲပြီးတော့ပွင့်ရတဲ့အခွင့်နဲ့သူ့ရဲ့နှုတ်ကနေပြီးတော့ဘုရားကိုကျေးဇူးတော်ချီးမွမ်းရတဲ့အခွင့်ကိုဘုရားကပြန်လဲပြီးပေးတာဖြစ်တယ်ဆိုတော့ကျမရဲ့အတ္တတားထဲမှာအာဒီအရာကအရန်ကိုကျမရဲ့အတ္တတားထဲမှာပေါ့နော်အထူးသဖြင့်ဒီအချိန်မှာခွန်အားပေးတဲ့အရာဖြစ်တယ်ကျမတို့ကဆူတောင်းနေပေါ့နော်တခါခါကြာရင်ဆူတောင်းနေဒါပေမဲ့တကယ်တမ်းအခြေအနေတွေကျမတို့အခြေအနေတွေကိုကြည့်တဲ့အခါမှာเนาะအခြေအနေတွေကအရန်ဆိုးတယ်ကျမတို့ပြန်ကြည့်တဲ့အခါမှာလည်းအားရစရာမရှိဘူးဟာဒါကြီးကတော့ဘလို့ဖြစ်လာနိုင်ပါလဲဒါကြီးကတော့လုံးဝနီးလည်းမရှိဘူးထင်တယ်เนาะကိုတော့အာဘလို့ပြေဆုံးနိုင်ပါလဲကျမတို့တစ်ဖက်မှာလည်းကျမတို့ကစုကမတောင်းဘူးမဟုတ်ဘူးကျမတို့ကတောင်းတယ်เนาะစုကလည်းကျမတို့ယုံကြည်ခြင်းနဲ့တောင်းနေတယ်ကျမတို့ကိုကျမတို့ယုံကြည်ခြင်းနဲ့ပေါ့เนาะတောင်းနေတယ်ဆိုပြီးကျမတို့ကတောင်းနေတယ်ဒါပေမဲ့တစ်ဖက်မှာလည်းကျမတို့ကအာဖြစ်နိုင်ပါမလားဆိုတော့ ကျွန်တော်တို့ကအနှုတ်လက္ခဏာရှိတဲ့ဇကားတွေကိုကျွန်တော်တို့ကပြောနေတယ်ဆိုတော့ဒီလိုမျိုးပြောနေတယ်ဆိုလို့ရှိရင်ဖခင်ရဲ့ဂတိတော်ကိုကျွန်တော်တို့အသက်တာထဲမှာရဖို့ရန်အတွက်နှောင့်နှေးစင်နေမယ်လို့ဖခင်ကကျွန်တော်ကိုဇကားပြောတာဖြစ်တယ်အဲ့ဒါကြောင့်မို့လို့ဒီဇခရီးရဲ့အသက်တာထဲမှာစကားအားစီတယ်အဲဒီစကားမပြောပြောရတဲ့အခွင့်ဒီပြောရတဲ့အခွင့်ကိုသူရဲ့အသက်တာထဲမှာမရှိစေဘဲနဲ့တကယ်ပဲဖခင်ကသူတို့ရဲ့နှစ်ယောက်ထဲမှာဂတိတော်သားယောဟန်ဖွားမြင်ပြီးတော့ဒီအမိပေးတဲ့အခါကြောင့်မှပဲသူကိုယ်တိုင်ကနေပြီးတော့ယောဟန်ဖြစ်တယ်လို့ဖခင်ရဲ့ဂတိတော်ကိုဝန်ခံတဲ့အချိန်မှရေးတဲ့အခါကြောင့်မှဒါနဲ့ဖခင်ကသူ့ကိုပြန်လဲပြီးတော့အာစကားပြောနိုင်ရတဲ့အခွင့်ကိုဖခင်ကပြန်လဲပေးတာဖြစ်တယ်ဆိုတော့ကျမတို့တတ်တာထဲမှာပေါ့နော်တကယ်ပဲပြန်လဲပြီးတော့ကျမကိုကျမပြန်လဲပြီးစင်ကျင်တာဖြစ်တယ်အမှတ်မထင်ပေါ့နော်ပြောလိုက်မိတဲ့အရာတွေမှအခုတလောအထူးသဖြင့်ဒီတလပေါ့နော်ဒီနှုတ်ဘက်တော်ပြင်ဆင်ရမယ်လို့ကျမဒီဟာကိုစင်ကျင်တဲ့အခါမှာဒီနှုတ်ဘက်တော်ကိုဘုရားကပေးတဲ့အခါမှာကျမအမှတ်မထင်ပဲပြောလိုက်မိတဲ့အရာကိုတော့မှကျမပြန်ပြီးတော့အမှန်ကျမ correction လုပ်ပြီးတော့ပြန်ဝင်ခံတယ်ကျမမြင်ချင်တဲ့အရာကိုပဲကျမကိုကျမပြန်လဲဝင်ခံတယ်နော်ကျမကကောင်းကြီးခံစားရတော်သူဖြစ်တယ်ကျမကဖခင်ရဲ့အချစ်ဆုံးသောသမီးဖြစ်တယ်ဖခင်ရဲ့အကောင်းဆုံးနဲ့ထိုက်တန်သောသမီးဖြစ်တယ်ဖခင်အဖြစ်ခရစ်တော်အဖြစ်ကျမကချမ်းမာသောသူဖြစ်တယ်ချမ်းသာသောသူဖြစ်တယ်လှပသောသူဖြစ်တယ်ဉာဏ်ပညာနဲ့ပြည့်စုံသောသူဖြစ်တယ်နော်ကျမကိုကျမမြင်ချင်တဲ့အရာကိုပဲဖခင်ရဲ့အထဲမှာကျမစူတောင်းပြီးတော့ကျမယူပါယုံထားတဲ့အရာကိုပဲကျမရဲ့နှုတ်ကနေပြီးတော့ကျမဝန်ခံတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ခုနကတော့ကျမတို့ဒီအခန်းဒီတင်းနဲ့နှစ်မှာဟောကျမဝင်ခထားတဲ့အတိုင်းပဲပေါ့နော်ဒီဟာကိုကျမရပ်ပတ်ပြန်လုပ်မယ်ဆိုလို့ရှိရင်ခရစ်တော်ကိုကျမတို့မျှော်ကြည့်တဲ့အခါမှာအဓိကအကျဆုံးကဖခင်ကျမတို့စကားပြောတဲ့အရာကယုံကြည်ခြင်းအဖြစ်ဖခင်ကိုကျမတို့မျှော်ကြည့်ပြီးတော့ကျမတို့ဆုတောင်းဖို့မျှော်ကြည့်ပြီးတော့ကျမတို့ကိုးကွယ်ဖို့မျှော်ကြည့်ပြီးတော့ကျမတို့လှူဆောင်ဖို့ရန်အတွက်ဖြစ်တယ်အဲနောက်တစ်ခုကတော့အဲကျမတို့အဲ့လိုမျှော်ကြည့်ပြီးတော့ယုံကြည်ခြင်းနဲ့သွားနေတဲ့တခြားမှာလဲเนาะကျမတို့ရဲ့ဝင်ခံခြင်းတွေကိုကျမတို့ကတကယ်ပဲအာမှန်ကန်တဲ့ဝင်ခံခြင်းကျမတို့ဆူတောင်းထားတဲ့အတိုင်းကျမတို့ကိုကျမတို့မြင်ချင်တဲ့အတိုင်းဖရားရဲ့အထဲမှာเนาะမြင်ချင်တဲ့အတိုင်းပဲကျမတို့ဝင်ခံခြင်းတွေကိုပြုလို့ရအောင်အခြေအနေတွေဆိုးပါတယ်เนาะအခြေအနေတွေကမကောင်းပါဘူးเนาะအခြေအနေတွေကတေးနေတယ်ဒါပေမဲ့ကျမရဲ့ယုံကြည်ခြင်းနဲ့ဖခင်နဲ့ပူးပေါင်းတဲ့အခါမှာတော့ဖခင်ကအသက်ရှင်စေနိုင်မယ်ဆိုတာကိုဒီနေရာမှာပြန်လည်ပြီးတော့ခွန်အားပေးခြင်းနဲ့တကယ်ပဲကျောရသက်တာထဲမှာဖခင်ပြည့်စုံစေမဲ့ဂတိတော်မရောက်ခင်เนาะကျမတို့တကယ်ပဲဘာတွေဝန်ခံမလဲဆိုတာကိုပြန်လည်ပြီးတော့ဆင်ခြင်ရအောင်ဖခင်ကဒီဇာခရီးရဲ့သက်တာထဲမှာမဝင်ခံမိဖို့ရန်အတွက်သူ့ကိုနှုတ်ဖွင့်ဖို့ရန်အတွက်အခွင့်မပေးတယ်လို့ပေါ့เนาะကျောရသက်တာထဲမှာအဲ့လိုမျိုး negative ဝင်ခံဖို့ကျမတို့ရဲ့ဂတိတော်သားတွေเนาะကျမတို့ရဲ့ယူပါယုံဒီအရာတွေမမွေးဖွားခင်မှာပေါ့เนาะကျမတို့ဘာတွေဝင်ခံနေတယ်လဲဆိုတာကိုဒီနေ့မှာပြန်လည်ပြီးတော့အဲဆင်ချင်းစေချင်းနဲ့နောက်ဆုံးတင်တဲ့တောလျာခြင်းထဲမှာเนาะဖခင်ကပြောတဲ့အရာကအခန်းကြီး14ခန်းငယ်28မှာအဲတင်ဒီသူတို့အဆင်ဆိုရမိမှာသာရဖခင်ဒီသာရဖခင်ကငါအသက်ရှင်သည်ဖြစ်၍တင်တို့ဒီငါကိုကြားစေခြင်းကပြောကြသောစကားအတိုင်းတင်တို့ကိုငါပြုမိအာမင်ဒါကဖခင်ကိုယ်တိုင်ပြောတဲ့အရာဖြစ်တယ်ကျွန်တော်အသင်းတော်ကယုံကြည်ပြီးတော့အမြဲတမ်းဝင်ခံခြင်းနဲ့အသက်ရှင်နေတဲ့ဘေးစုပ်ထားတဲ့ဂျမ်းပိုက်တစ်ပိုက်ဖြစ်တယ်နော်တကယ်ပဲဒီဂတိတော်ပီကိုဝင်စားရတာကယောရှုကာလပ်ဖခင်ကနော်တကယ်ပဲယုံကြည်ခြင်းနဲ့လျှောက်တဲ့နော်ဝင်ခံတဲ့သူတွေရဲ့အသက်တာထဲမှာကြီးမားသောသူရဲ့နမိတ်လက္ခဏာတွေပြုတယ်ဆိုတာကိုကျွန်တော်တို့တကယ်ပဲမြင်တွေ့ပြီးသားဖြစ်တယ်ဆိုတော့ဒီနေ့မှာဒီလနဲ့ဒီလရဲ့တင်းနဲ့ခရစ်တော်ကိုမျှော်ကြည့်ပါဆိုတော့တင်းနဲ့ပတ်သက်ပြီးတော့ဒီကောင်းစဉ်တစ်ခုလေးနဲ့ဒီမှာရှိတဲ့ညီကမောင်မအရောက်တိုင်းကိုဖခင်ကကျွန်တော်ကိုပြောတဲ့ဒီအရာလေးနဲ့ပြန်လည်ပြီးတော့ခွန်အားပေးပါတယ်အရောက်တန်းရဲ့အသက်တာထဲမှာတကယ်ပဲတိဆောက်စရာဖြစ်မယ်ခွန်အားဖြစ်မယ်လို့ယုံကြည်ဝင်ခံပါတယ်အရောက်တန်းရဲ့အသက်တာပေါ်မှာဖျားရှင်ကောင်းကြီးပေးပါစေအာမင်